မင်္ဂလာညနေခင်းပါရှင်။ VOA American Time ရဲ့2020ပြည့်နှစ်မတ်လ23ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒေါ်မီတာ19.25တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျမကခင်ဗျာသက်ပါဒီမနက်ခင်းသတင်းတွေကိုမခွန်ညွန်းနဲ့အတူကြီးညာပေးပါပါကိုရိုနာဗိုင်းရပ်စ်ရောဂါကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်내အုပ်ချုပ်ရေးမှုရဲ့ညွှန်ကြားမှုအောက်ကနေလှုပ်ဆောင်ဖို့အတွက်အမေရိကန်သမ္မတကညွှန်ကြားလိုက်ပါတယ်အမေရိကန်က Republican အထက်လွှတ်တော်အမတ်တအူးနဲ့အောက်လွှတ်တော်အမတ်နှစ်ဦးတို့မှာ COVID-19 ရောဂါကူးစက်မှုခံနေရပါပြီမြန်မာအစိုးရကအာရှနိုင်ငံတွေမှာအခြေစိုက်တဲ့တန်ရုံးတွေကနေမြန်မာနိုင်ငံသားတွေအရေးပေါ်ဆက်သွယ်နိုင်ဖို့နဲ့နေရာပြန်လည်သူတွေအတွက်စီစဉ်ပေးနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခွန်ရယ
်ဒီသတင်းညနေခင်းနှာစီရမယ့်သတင်းလာရေးတဲ့မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိ ंछ ုပ်ရေးမြန်မာနိုင်ငံဆရာဝန်များအသင်းအဖွဲ့ဝင်တရားကျော်ဟာစေရနာဝန်ထမ်းအဖြစ်စီရင်ပေးထားသလိုတမတော်ဘက်ကလည်းတမတော်စီရင်တွေပြင်ဆင်ထားပါတယ
်ကာကွယ်ရေးထိ ंछ ုပ်ရေးစသဖြင့်ပေါ့အဲ့ဒီဟာတွေအတွက်ကျွန်တော်တို့ကလိုအပ်လာရင်လိုအပ်တဲ့အချိန်မှာပြည်ထောင်စုတဲ့ညံရဆူဆောင်းထားတာပေါ့နော်ဒီလိုပြဆရာလောက်ရပြီပေါ့ဆရာကတော့များတာပေါ့
ဆရာဝန်များအသင်းပြောခွင့်ရရပြောကြားချက်နဲ့အတူနားဆင်ရမှာပါထိုင်းနဲ့မလေးရှားကပြန်လာကြမယ်မြန်မာနိုင်ငံသားတိုင်းအိမ်မှာပဲ14ရက်ကြာတည်သက်ဆောင်ကြည့်ခံရမယ်အစီအစဉ်အစိုးရကကြေညာပါတယ်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေတာကြောင့်နေရပြန်လို့တဲ့မြန်မာလူ့သမားတွေအတွက်တော့နှစ်နိုင်ငံတာဝန်ရှိသူတွေကကူညီဆောင်ရွက်ပေးနေပါတယ်ဩစတြေးလျမှာဒီဗိုင်းရပ်စ်မပြတ်အောင်ကာကွယ်တဲ့အနေနဲ့ Bondi Beach ကိုအာဏာပိုင်တွေကပိတ်လိုက်ပါတယ် American ဒီ VOA မှာကျင်းပတဲ့ Coronavirus အရေးအမေးဖြေတွေအကြောင်းတွေကိုနားဆင်ကြရမှာပါအခုရေဆုံးတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုဒေါက်တာမျိုးသက်နဲ့အတူပြောပြပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့နိုင်ငံတော်အရန်တပ်ဖွဲ့တွေရဲ့ကုန်ကျစရိတ်ကိုပြည်ထောင်စုအစိုးရကနေတေးဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်내အုပ်ချုပ်ရေးမှူးရဲ့ညွှန်ကြားမှုအောက်ကနေစတင်ပြီးလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။အခုချိန်ထိအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအဆိုးဆုံးခံနေရတဲ့ပြည်내တွေဖြစ်တဲ့ကယ်လီဖိုးနီးယား၊နယူးယောက်နဲ့ဝါရှင်တန်ပြည်내တွေကိုအဓိကထားပြောကြားသွားပြီးဒီပြည်내တွေမှာနိုင်ငံတော်အရန်တပ်ဖွဲ့တွေအနေနဲ့ဆေးကုသတဲ့နေရာတွေမှာလှုပ်သွားမှာဖြစ်တယ်လို့နှာခေါင်းကြီးနဲ့နှာဖုံးတွေယောဂါမှာကူးစက်အောင်ကာကွယ်ရေးဝတ်စုံတွေအသက်ရှူဆက်တွေနဲ့တခြားလိုအပ်တဲ့အထောက်ပံ့ပစ္စည်းတွေကိုပေးဖို့အတွက်ကူညီသွားမယ်လို့ကူညီသွားမှာဖြစ်တယ်လို့အင်ဂျီရောမှာတနင်္ဂနွေနေ့ညပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဒါအပြင်ဒီပြည်နယ်သုံးခုစလုံးမှာလည်းအရေးပေါ်ဘေးဒုက္ခအခြေအနေကြီးညာထားတာကိုသမ္မတထရမ့်ကအတည်ပြုထားပြီးဖြစ်ပါတယ်။လိုအပ်နေတဲ့ဆေးဘက်ဆိုင်ရာအကူအညီပစ္စည်းတွေရဖို့တနင်္ဂနွေလုံးတိုင်းတန်နဲ့ကြိုးပမ်းကြဖို့လည်းနယူးယောက်ပြည်내အုပ်ချုပ်ရေးမှူးအန်ဒရူးကူမိုအပါအဝင်ပြည်내အုပ်ချုပ်ရေးမှူးတချို့ကအင်ဂျီရောကိုပန်ကြားထားပါတယ်။ပြည်ထောင်စုအစိုးရအနေနဲ့စစ်ရုံတွေကိုလိုအပ်နေတဲ့နှာခေါင်းဆီးမျက်နှာဖုံးတွေယောဂါကာကွယ်ဝတ်ဆောင်တွေအသက်ရှူဆက်တွေနဲ့တခြားမရှိမဖြစ်လိုအပ်တဲ့ဆေးဝါးအထောက်ပံ့တွေထုတ်လုပ်ဖို့အတွက်မှာတင်တယ်လို့မြို့ရောက်ပြည်내အုပ်ချုပ်ရေးမှူးကပြောပါတယ်။ American ရေတပ်စေကူတာရေးတန်ဘောမာစီကို Los Angeles မြို့မှာထားရှိသွားမှာဖြစ်ပြီးComfort တင်မော်ကိုတော့လာမဲ့သတင်းပတ်တွေအတွင်းမှာအရှိတ်ပဲကန်ယူရန်ကိုပို့မှာဖြစ်ပြီးဒီတင်မော်ကနယူးယောက်စိတ်တမ်းမှာဆက်ကတ်ထားဖို့များတယ်လို့သမ္မတထရမ့်ကပြောပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအကြီးအကျယ်ခံရတဲ့အကျိုးဆက်ကြောင့်ထိခိုက်မှုကိုအဖက်ဆဲဖို့အမေရိကန်ပြည်သူအများစုနဲ့စီးပွားရေးလုပ်ငန်းအများအပြားအတွက်အထောက်အပံ့ဖြစ်အမေရိကန်ဒေါ်လာ 1.8 ထရီလီယံသုံးရေးအတွက်အမေရိကန်အထက်လွှတ်တော်မှဒီကနေ့တနင်္လာနေ့မှထပ်ပြီးမဲခွဲဖို့ရှိပါတယ်။မနေ့တနင်္ဂနွေနေ့ကမဲခွဲဆုံးဖြတ်မှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီဥပဒေကျမ်းပါအချက်တချို့ကိုစန့်ကျင်နေတဲ့ဒီမိုကရက်တွေနဲ့သဘောတူညီမှုမရဘူးဆိုရင်တနင်္လာနေ့မှထပ်ပြီးမဲခွဲမယ်လို့လူများစုခေါင်းဆောင် Republican အမတ် Mitch McConnell ကပြောထားတာပါ။ဒီအကူအညီပေးရေးစီစဉ်ဟာအမေရိကန်ရဲ့စီးပွားရေးမြင့်တက်လာစေဖို့ရည်ရွယ်ပြီးအမေရိကန်ပြည်သူ90ရာခိုင်နှုန်းကျော်နဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ကျဆင်းရပ်တန့်နေတဲ့စီးပွားရေးလုပ်ငန်းတွေစီကိုတိုက်ရိုက်ထောက်ပံ့ငွေပေးသွားဖို့ဖြစ်ပါတယ်။ဒီအမေရိကန်ပြည်내ရဲ့ပြည်내ကြီး9ခုကအုပ်ချုပ်ရေးမှုတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ကာကွယ်ဖို့တန်ပေါင်းများစွာသောပြည်သူတွေအိမ်ထဲမှာပဲနေကြဖို့ညွှန်ကြားထားပါတယ်။လောလောဆယ်မှာအမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3,400ရှိပြီးသေဆုံးသူကတော့450ရှိပြီလို့အတည်ပြုချက်ထုတ်ပြန်ထားပါတယ်ရှင
်။ American Republican အထက်လွှတ်တော်မှ Rand Paul ဟာ COVID-19 ရောဂါကူးစက်ခံထားတယ်လို့တနင်္လာနေ့ကအတည်ပြုပြောဆိုခဲ့ပါတယ်။သူဟာ ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်သူတွေနဲ့ထိတွေ့ဆက်ဆံမှုမရှိခဲ့ဘူးလို့ပြောပါတယ်။ဒါပေမဲ့သူသွားလာခဲ့တဲ့ခရီးတွေခန်းသားတွေကနေတဆင့်ကူးစက်ခံရတာဖြစ်နေပါတယ်။အခုချိန်မှာတော့ COVID-19 ကူးစက်ခံထားတဲ့အမေရိကန်အထက်လွှတ်တော်မှရန်ပေါ်နဲ့အနီးကနေခဲ့သူအထက်လွှတ်တော်မှမစ်ရော်မနီဟာလည်းအခုချိန်ထိတော့ရောဂါလက္ခဏာတစ်စုံတရာမပြသေးပေမဲ့အခုဆိုရင်တတိတခြားတကူတဲ့တိခွဲနေထိုင်ပြီးတော့သူ့ကိုလည်းရောဂါပိုးရှိမရှိစမ်းသပ်ဆက်ဆဲမှဖြစ်ပါတယ်။အလားတူလွှတ်တော်မှမတ်လီလည်းတကူရဲတိချခွဲနေထိုင်ပြီးတော့သူကတော့ယောဂဘုရှိမရှိမဆက်စည်သေးပါဘူး။အောက်လွတ်တော်အမှန်နှစ်ယောက်ဖြစ်တဲ့ Republican Party က Mario Desblatt နဲ့ Democrat Party က Ben McAdams တို့ကတော့COVID coronavirus ယောဂရှိကြောင်းတွေ့ရှိခဲ့တာဖြစ်ပါတယ်။ American နိုင်ငံတစ်လွှားကနိုင်ငံသားတွေဒီယောဂရှိမရှိစမ်းသပ်နိုင်ရေးကြိုးပမ်းနေကြချိန်မှာအခုဒီယောဂကူးစက်ခံထားရတယ်လို့ပြောတဲ့အထက်လွှတ်တော်မှ Rand Paul ဟာယောဂရှိသူနဲ့အနိကထိတွေ့ဆက်ဆံမှုမရှိခဲ့ပဲနဲ့ယောဂလက္ခဏာနဲ့မပြခဲ့ပဲနဲ့သူ့ကိုမှဘာကြောင့်ဒီစမ်းသပ်ဆက်ဆဲမှုတွေလုပ်တယ်ဆိုတာကိုဆိုရှယ်မီဒီယာတွေမှာမေးခွန်းတွေထုတ်နေကြပါတယ်။အခုဆိုအမေရိကန်ကူးစက်ယောဂထိန်းချုပ်ကာကွယ်ဌာနကအမေရိကန်ပြည်ထောင်စုမှာဒီယောဂရှိမရှိစမ်းသပ်ဆက်ဆဲမှုပိုလုံနိုင်ရအတွက်ပို့ပြီးတော့လုပ်ဖို့စ조사နေကြပါပြီ။
VOA American သံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American သံကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကမ္ဘာ့ကာယောဂါကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်ပြန့်နှံ့မှုတက်ကမ္ဘာတဝန်းလူပေါင်း3သိန်းကျော်အကူးစက်ခံရပြီးတည်ဆုံးသူပေါင်းက13,000ကျော်ဖြစ်ပွားလာခြင်းမို့မြန်မာအစိုးရဟာအာရှနိုင်ငံတွေမှာချစ်စိတ်တဲ့တန်ယုံတွေကနေမြန်မာနိုင်ငံသားတွေအရေးပေါ်ဆက်သွယ်နိုင်မှုနဲ့နေရပြန်လို့သူတွေအတွက်စီစဉ်ပေးနေတယ်လို့ဒီယောဂါမကူးစက်ဖို့အတွက်ကြိုတင်စီမံကာကွယ်မှုတွေကိုဆောင်ရွက်နေတယ်လို့ဒီကနေ့မတ်လ23ရက်နေ့နေ့စွဲနဲ့ကြေညာချက်အသေးသေးထုတ်ပြန်ကြပါတယ်။တရုတ်နိုင်ငံဝူဟန်ကနေတဆင့်ပြန့်နှံ့ခဲ့တဲ့ဒီ COVID-19 ယောဂါကြောင့်တရုတ်နိုင်ငံကနေမြန်မာနိုင်ငံကိုပြန်လို့ကြောင်းဗီဂျင်းမြို့မြန်မာတိုင်းကိုဆက်သွယ်အကြောင်းကြားတဲ့တရားမဝင်ရောက်ရှိနေထိုင်လောက်ကိုင်းနေတဲ့မြန်မာနိုင်ငံသားတွေနေရပြန်နိုင်အောင်တရုတ်အစိုးရနဲ့ညှိနှိုင်းပြီးစီစဉ်ဆောင်ရွက်ပေးနေတယ်လို့ဗီဂျင်းတိုင်းရုံးကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဂျပန်ရောက်မြန်မာနိုင်ငံသားတွေအရေးပေါ်ဆက်သွယ်နိုင်ရေးအတွက်လည်းမြန်မာတိုင်းရုံးဂျပန်နိုင်ငံတိုကျိုမြို့ကမြန်မာတိုင်းရုံးကလည်းဂျပန်ရောက်မြန်မာနိုင်ငံသားတွေဒီယောဂကူးစက်မှုကြိုတင်ကာကွယ်ရေးအတွက်အထူးကိစ္စရပ်မှာပါမြန်မာတိုင်းရုံးကိုလူကိုယ်ရိုင်မလာချဖို့အတွက်အကြံပြုထားပါတယ်။ဒီယောဂကူးစက်မှုဆိုးဆိုးဝါးဝါရင်ဆိုင်နေရတဲ့မလေးရှားနိုင်ငံကမြန်မာတိုင်းရုံးကလည်းမလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေအရေးပေါ်အကူအညီလိုအပ်လာရင်ဆက်သွယ်ကြဖို့နဲ့အထူးသဖြင့်မလေးရှားနိုင်ငံနဲ့ထိုင်းနိုင်ငံကတွေကနေလေကြောင်းလိုင်းနယ်စပ်ခိတ်တွေကနေတဆင့်ပြန်ဝင်လာကြမယ်မြန်မာနိုင်ငံသားအားလုံးချမ်းမရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့နေမှာ14ရက်တည်တံ့နေထိုင်ကြမှာဖြစ်ကြောင်းနဲ့တိကျဒါကိုတိကျစွာလိုက်နာဖို့လဲဒီကနေ့မတ်လ23ရက်နေ့စွဲနဲ့ထုတ်ပြန်ပြီးတော့အတိပေးထားပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုဟန်တာတဲ့အနေနဲ့မနေ့တနင်္ဂနွေနေ့ကအိန္ဒိယနိုင်ငံတဝမ်ပြည်နယ်85ခုမှာအပြင်းမထွက်ရအမိန့်ထုတ်ပြန်ပါတယ်။ပြည်နယ်ရင်းပြေးဆွဲနေတဲ့ဘတ်စ်ကားတွေကိုလည်းမက်လာ31ရက်နေ့ထိပိတ်ထားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုချိန်ထိအိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ390ကျော်နဲ့သေဆုံးသူ9ဦးရှိကြောင်း Johns Hopkins ဒီကိုရိုနာဗိုင်းရပ်စ်သတင်းအချက်အလက်စင်တာကဆိုပါတယ်မနေ့တနင်္ဂနွေနေ့ကအိန္ဒိယမှာ14နာရီကြာအိမ်ပြင်မထွက်လှုပ်ရှားမှုပြီးအခုလိုအိမ်ပြင်မထွက်ရအမိန့်ထုတ်ပြန်လိုက်တာဖြစ်ပါတယ်အိန္ဒိယမှာလူဦးရေများပြားတာလူနေထူထပ်တာရွှေ့ပြောင်းအခြေချသူတွေများတာနဲ့ကောင်းမွန်တဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်မရှိတဲ့အတွက်ကပ်ရောဂါတွေကိုရင်ဆိုင်ရမှာစိန်ခေါ်မှုတွေကြုံနေရတာပါ။နေရာတီရောက်လာပြီးဖြစ်လို့လူတွေလက်ကိုမကြကနဆေးကြောဖို့တိုက်တွန်းရမှာရေရှားပါမှုကလည်းပြဿနာတစ်ခုဖြစ်နေပါတယ်။ယောဂပြန့်ပွားမှုကိုတားဆီးဖို့ပြည်ပကပြန်လာသူတွေကိုယောဂလက္ခဏာရှိမရှိစစ်ဆေးတာနိုင်ငံတကာလေယာဉ်တွေစိုက်ကပ်ခွင့်တားမြစ်တာတွေကိုလည်းလုပ်နေပါတယ
်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်2020တိုကျိုအိုလံပစ်တိုင်ပွဲကိုအပြည့်အဝမကျင်းပနိုင်ဘူးဆိုရင်တိုင်ပွဲကိုရွှေ့ဆိုင်းသွားနိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကပြောကြလိုက်ပါတယ်ဂျပန်ပါလီမန်မှာဒီကနေ့ကျင်းပတဲ့အစည်းအဝေးအတွင်းဝန်ကြီးချုပ်အာဘေကအဲ့လိုပြောတာပါဒါပေမဲ့တိုင်ပွဲကိုချက်ချင်းဖျက်သိမ်းဖို့ကိစ္စဘူးတော့သူကလက်မခံနဲ့ပယ်ချခဲ့ပါတယ်တိုကျိုအိုလံပစ်တိုင်ပွဲအခြေအနေနဲ့ပတ်သက်ပြီးနောက်တစ်ဆင့်နေနဲ့ဘာလုပ်မယ်ဆိုတာကိုလာမယ့်သတင်းပတ်တွေအတွင်းမှာပြန်လည်တုံ့တက်ဆွေးနွေးသွားမယ်လို့နိုင်ငံတကာအိုလံပစ်ကော်မတီကကြေညာခဲ့ပါတယ်
Indonesia nengah Jakarta muka agaknya yang ada mampu yang momentan leter sahul itu corona virus kusah kaya itu lunari itu tabu senjen pentabi pecah Indonesia asyik COVID 19 saya tu tak boleh jawab lagi. ตะเนลานิญญานิเวไถ่ตั้งอย่างนี้เนี่ยမြန်မာနိုင်ငံတခါသတင်းတွေကိုဒေါက်ခင်မြို့တက်နဲ့ကျွန်မခွာညိုတို့ပြောပြပေးခဲ့ကြတာပါရှင်အခုတနင်္လာနေ့ညနေပဲထိတ်တန်းရောက်နေတဲ့သတင်းဆောင်ပါတွေကိုဇက်တိုက်နှာစင်ကြရပါမယ်အရင်ဆုံးတော့ပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ရေးနဲ့အသိပညာပေးရေးဆောင်ရွက်ချက်တွေအကြောင်းနဲ့စာချက်ပါတယ်ရှင်
COVID-19ရောဂါနဲ့ပတ်သက်ပြီးလိုအပ်လာရင်ကုညီဖို့အတွက်မြန်မာနိုင်ငံဆရာဝန်တင်ရန်ကုန်ကစေတနာဝန်ထမ်းဆောင်ရွက်ဖို့ဖိတ်ခေါ်ရမှာမြန်မာပြည်အနှံ့ကဆရာဝန်100ကျော်စီးရင်ပေးသွင်းထားပြီးဖြစ်ပါတယ်။တချိန်တည်းမှာပဲတမရော်ကလည်းရက်ဘက်နဲ့ကျမကြီးဆန်ရပူပေါင်းဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့တိုင်းဒေသကြီးနဲ့ပြည်နယ်14ခုကတမရော်ဈေးရုံ16ရုံကိုပြင်ဆင်ထားပါတယ်။ မြန်မာနိုင်ငံဆရာဝန်တင်ရန်ကုန်ကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကလိုအပ်လာရင်ကုညီဆောင်ရွက်နိုင်ဖို့အတွက်စေတနာဝန်ထမ်းဆရာဝန်တွေဖိတ်ခေါ်ခဲ့တဲ့အခြေအနေကိုအသိဉာဏ်ရုံးဖွဲ့မှုဦးတောင်းညွန့်ကအခုလိုပြောပါတယ်ကျွန်တော်တို့ကျန်းမာရေးအားကစားဝန်ကြီးဌာနကဆရာဝန်တွေလက်ရှိလုပ်ငန်းတွေလည်းများပြားရတယ်။ဒီများတဲ့လုပ်ငန်းတွေများတယ်အဲဒီခုကာကွယ်ရေးထိန်းချုပ်ရေးစသဖြင့်ပ
ကျွန်တော်ကတော့မြားတာပေါ့ကျွန်တော်ပြည်နယ်တိုင်းပြည်နယ်ရင်းနေပြည်တော်ပြည်မနာရိုးရှမ်းပြည်နယ်ရဲ့ပါတယ်ဆောင်းရပေါ့စကိုင်းရပါတယ်ရယာပါတယ်သာတဲ့ပြန်ပေါ့မူတော်ပါတယ်အဲ့လိုနေရာကြားရည်လည်းပါတယ်ပေါ့နောက်ပြီးတော့ဝတ္တရားယူသွားပြီးချစ်တဲ့ဆရာကြီးတွေဆရာမကြီးတွေလည်းသူစီးရင်ပေးထားတာရှိတာပေါ့ဘယ်လိုနေရာမျိုးဆိုပေါ့ကျွန်တော်ပါဝင်ကူညီနိုင်လို့တဲ့
မြန်မာနိုင်ငံဆရာဝန်အသင်းမှအသင်းဝင်စုစုပေါင်း2000လောက်ရှိပြီလောလောဆယ်မှာတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဆက်သွယ်လာတာရှိသေးကြောင်းနဲ့အသင်းအနေနဲ့ဒီနေ့နှစ်ဆန်းပိုင်းကစတင်ပြီးကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ပညာပေးဟောပြောပွဲတွေဆောင်ရွက်ထားကြောင်းပြောပါတယ်
တမရော်ကလည်းကျမကြီးဆိုင်ရာပူပေါင်းဆောင်ရွက်နိုင်ဖို့အတွက်စီမံချက်ပြင်ဆင်ထားတယ်လို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွင်းမှဘုံမှုချုပ်ဇော်မင်းထွန်းကတနင်္ဂနွေနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုထားပါတယ်ပူပေါင်းဆောင်ရွက်မဲ့လုပ်ငန်းစီမံချက်ထဲမှာလေ့ကျင့်ခြင်းနဲ့ပေါင်းစပ်ညီညာခြင်းတွေကြိုတင်ကာကွယ်ခြင်းတွေကုသမှုလုပ်ငန်
အစည်းအဝေးတွေပညာပေးတွေကျွန်တော်ဆောင်ရွက်သွားမှာဖြစ်တယ်အဲ့လိုဆောင်ရွက်ဖို့အတွက်တိုင်းနဲ့ပြည်နယ်အလိုက်ပူးပေါင်းဆောင်ရွက်မယ်စေယုံတတ်မှတ်ချက်တွေတမတော်အနေနဲ့ဆောင်ရွက်ပြီးဖြစ်ပါတယ်ကောင်းဆက်ညီနိုင်ဆောင်ရွက်ပေးမယ်စေယုံကျွန်တော်16ခုတိုင်းဒေသကြီးနဲ့တိုင်းဒေသကြီး14ခုအပါအဝင်ရှမ်းမှာတွင်ကျွန်တော်ဒါအရှိစရန်တောင်ဘက်ဒါတွေနဲ့ဖွဲထားတာဖြစ်တယ်16ခုနည်းနည်း16ခုမှာစေယုံ16ခုကျွန်တော်သတ်မှတ်ပြီးဖြစ်တယ်
နိုင်ငံတကာရဲ့ယောဂအဆင့်သတ်မှတ်မှုအတိုင်းအစိမ်းရောင်အဝါရောင်လိမ္မော်ရောင်နဲ့အနီရောင်အဆင့်သတ်မှတ်ထားပြီးယောဂပြင်းထန်တဲ့လိမ္မော်ရောင်အဆင့်အတွက်တက်မရော်စေဝင်တန်းအင်အားရဲ့စေပုံတပုံဆရာဝန်222ဦးတူနာပြု985ဦးနဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းအနီအဆင့်အတွက်ဆိုရင်အင်အားရဲ့စေပုံနှစ်ပုံနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့စီးနဲ့စီးပစ္စည်းတွေထောက်ပံ့ဖို့လည်းပြင်ဆင်ထားကြောင်းထည့်သွင်းပြောကြားခဲ့ပါတယ်လောလောဆယ်မှာတော့ COVID-19 ရောဂါဟာ192နိုင်ငံကလူပေါင်း3သိန်းကျော်ကိုကူးစက်နေပြီးသေဆုံးသူ 14,000 ကျော်ရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့စောင့်ကြည့်လူနာ204ဦး၊တန်တရားလူနာ2ဦးရှိကြောင်းနဲ့ကူးစက်အခြေပြုလူနာမရှိသေးကြောင်းနောက်ဆုံးထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။COVID-19 ရောဂါပိုးတစ်ကမ္ဘာလုံးကိုမြန်မြန်ဆန်ဆန်ပြန့်နှံ့လာတဲ့အတွက်ထိုင်းနဲ့မလေးရှားကပြန်လာတဲ့မြန်မာနိုင်ငံသားတိုင်းကိုကိုယ်နေအိမ်မှာ14ရက်ကြာသီးသန့်စောင့်ကြည့်ရမယ့်အစီအစဉ်ကိုအစိုးရကဒီနေ့ကြေညာပါတယ်။ဆက်ဆက်တဲ့အစိုးရဌာနတွေနဲ့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကဒီကနေ့မတ်လ23ရက်မနက်ပိုင်းအစည်းအဝေးမှာဒါကိုဆုံးဖြတ်လိုက်တာပါ။ဒီအစီအစဉ်ရဆိုရင်မတ်လ23ရက်ကစပြီးထိုင်းနဲ့မလေးရှားကပြန်လာတဲ့မြန်မာတွေအားလုံးအကျုံးဝင်ပါပါ။
ပြောမှာကတော့ကျန်ကြအကုန်လုံးပြောတော့ငွေကြေးတဲ့မှာမြန်မာဟုတ်ကွာဒီ3ရက်နေရာမှာနိုင်ငံတော်ရဲ့ဒါဟိုကျန်မာရေး policy ပဲအခုဒါဒီနေ့ကောင်းတဲ့သဘောပါ
ကချင်ပြည်နယ်ဝိုင်းမော်မြို့ပြည်သူ့ကျန်းမာရေးဌာနဦးစီးမှုဒေါက်တာသိမ်းမြို့ပြောတော်တာဖြစ်ပါတယ်။ဒီစလီရအတွင်မှာမိသားစုနဲ့အင်းနီနာချင်းတွေကအဓိကစောင့်ကြည့်ရမှာပါ။ရက်ကအုပ်ချုပ်ရေးမှုနဲ့ကျန်းမာရေးဝန်ထမ်းတွေကရရှိထားတဲ့ပြည်ပပြန်ရေးအစီရင်အတိုင်းလိုက်လံစစ်ဆေးသွားမယ်လို့ဆိုပါတယ်။
ကချင်ပြည်နယ်ဝိုင်းမော်မြို့ပြည်သူ့ကျန်းမာရေးဌာနဦးစီးမှုဒေါက်တာသိမ်းမြို့ကခုလိုရှင်းပြပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့ပြည်သူ့ကျန်းမာရေးဌာနဦးစီးမှုဒေါက်တာသိမ်းမြို့ကခုလိုရှင်းပြပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့ပြည်သူ့ကျန်းမာရေးဌာနဦးစီးမှုဒေါက်တာသိမ်းမြို့ကခုလိုရှင်းပြပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့ပြည်သူ့ကျန်းမာရေးဌာနဦးစီးမှုဒေါက်တာသိမ်း
မြန်မာနိုင်ငံသားယဝင်ကြီးဌာနကမတ်လ19ရက်မှာတရင်ထုတ်ပြန်ပါတယ်။ဒါပေမဲ့နှစ်ဖက်ဒေသခံတွေနေဆက်ဖြတ်ကျော်ခွင့်လက်မှတ်နဲ့ဝင်ရောက်တာကိုတော့မပိတ်ပင်ပဲကျမ်းမာရေးစစ်စစ်တာကိုပဲတင်းတင်းကြပ်ကြပ်လုပ်သွားမယ်လို့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နေဆက်ဖြတ်ကျော်ခွင့်လက်မှတ်ကင်ဆောင်ထားတဲ့တရုတ်နိုင်ငံသားတွေဟာမြန်မာပြည်မြောက်ပိုင်းကချင်ပြည်နယ်ကံပိုက်တီးနေဆက်ကနေရာနဲ့ချီပြီးဝင်ရောက်နေပါတယ်။အများစုကငပြောချံလုပ်သားတွေပါ။အခုလိုချိန်မှာတရုတ်နိုင်ငံသားတွေဝင်ထွက်နေရကိုတားဆီးပေးဖို့ကချင်ပြည်နယ်ဝိုင်းမော်မြို့ကလွှတ်တော်ကိုယ်စားလှယ်တွေကနိုင်ငံတော်တမန်တော်ကိုဒီကနေ့မတ်လ23ရက်မှာတောင်းဆိုလိုက်ပါတယ်။မြန်မာတရုတ်နေဆက်ဂိတ်တွေပိတ်မပိတ်ဆိုတာတမန်တော်ရဲ့ညွှန်ကြားချက်ပေါ်မှာအဓိကမူတည်နေပါတယ်။ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအားအရေးမြေဝင်ကြီးဦးစောဝင်က VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ကမ်ပိုင်နီနဲ့တွေ့ကြရတော့ကြာကျွန်တော်တို့က69နိုင်ငံသဘောတူစာချုပ်အရဆိုရင်ကျွန်တော်ပြည်တော်စုလည်းပဲပြည်တော်စုရဲ့လုပ်ပိုင်ခွင့်ဖြစ်တယ်ကြာကျွန်တော်တို့ပြည်နယ်စိုးရအဖွဲ့ကတော့ပြည်တော်စုစိုးရကပိတ်ပါဆိုရင်ကျွန်တော်တို့ပိတ်လို့ပိတ်ရမယ်အနေထားပါဗျာကျွန်တော်ပြည်နယ်စိုးရရဲ့လုပ်ပိုင်ခွင့်မဟုတ်ပါဘူးခင်ဗျာ
ကချင်ပြည်နယ်ကမ်ပိုက်တီညဇက်ပေါက်ကနေတနည်းကိုတရုတ်နိုင်ငံသားပြည်မြ600နဲ့တထောင်ကြာအဝင်ထွက်ရှိပါတယ်ထိုင်းနိုင်ငံကတော့မြန်မာနဲ့နေဆက်အဝင်ထွက်တူကိုဒီအပိုင်းပိတ်ပင်ကန့်သတ်လိုက်ပြီးမြန်မာတောင်းတဲ့ချီပြီးနေရပြန်နေကြတာမျိုးအခုလိုမြန်မာအစိုးရရဲ့ယောဂထိန်းချုပ်ရေးအစီအစဉ်တွေလှုပ်လာရတာဖြစ်ပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်။ထိုင်းပြည်မှာနေဆက်ဘက်မှာထိုင်းဘက်ကနေဆက်ဂိတ်တွေပိတ်လိုက်ပြီးဆိုပေမဲ့မြောက်ပြည်ဘက်မှာမြန်မာလူသမားတွေနေရပြန်ရေးကိုနှစ်ဖက်အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းကျမမအေးအေးမာကတင်ဆက်ပေးပါမယ်။ကိုရိုနာရောဂါပိုးနေ့စဉ်လူတရာကျော်တိုးလာနေတာကြောင့်ထိုင်းအစိုးရကသူတို့ရဲ့ခရိုင်အသီးသီးကဝင်ပေါက်ထွက်ပေါက်တွေကိုပိတ်ပင်ထားလိုက်ပါတယ်။အခုဆိုရင်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူလူဦးရေ900ကျော်အထိတိုးလာပါပြီ။ရောဂါပိုးကိုထိန်းချုပ်တဲ့အနေနဲ့လူစုလူဝေးနဲ့တွာလာနေတဲ့ထိုင်းမြန်မာနယ်စပ်ကနယ်စပ်ဂိတ်တွေကိုလည်းပိတ်ထားပါတယ်။အခုလိုအခြေအနေတွေကြောင့်ဗီဇာတက်တန်းကုန်ကန်ပြီးမြန်မာလူသမားတွေဟာစိုးရိမ်တကြီးနဲ့နေဆက်ဂိတ်တွေကိုပြန်လာနေကြပါတယ်။ဒီလူသမားတွေရောမြန်မာပြည်ကိုပြန်ဝင်လိုတဲ့လူသမားတွေပါဂိတ်တွေကိုဖျက်နိုင်အောင်လို့ထိုင်းအနာပိုင်းတွေနဲ့ညှိနှိုင်းဆောင်ရွက်ပြီးအကူအညီပေးနေတယ်ဆိုပြီးမြောက်ပြည်ခေအုပ်ချုပ်ရေးမှုဦးတည်ဆောင်ကအခုလိုပြောပြပါတယ်
။ပထမနေ့က6000ကျော်မနေ့က9000ကျော်ပေါ့ဒီနေ့ကနည်းနည်းနဲ့
ပါ။ဘေးစီးပြီးတော့
1000နဲ့1000ကျော်ပေါ့မှာ
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ပတ်နေတယ်ကျွန်တော်တို့ရပြပါလက်ရှိကတော့ကျွန်တော်တို့ဒီ MOU လို့လက်ကမ်းဟု
တ်ဟုတ်ကဲ့
ကျွန်တော်ဒီခုတွေဝင်လာတာတခုတည်းပဲလို့ပြောတာ
ဟုတ်ကဲ့
ဒါဖွင့်နေရတော့မဟုတ်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့
ဟိုဒီတိုင်းနဲ့တွေ့လာရင်တို့တုတ်ထုတ်လို့မရဘူးလေမတုတ်ထုတ်လို့မရရင်တို့ပြန်ဝင်ခြင်းခက်တယ်အဲ့ဒါမျိုးတို့တရားဝင်ဖြတ်သန်းလို့ရအောင်ကျွန်တော်တို့ရပြပါ
နေရအတွင်းထိုင်းကနေနေရပြန်လာတဲ့မြန်မာရွှေပြောင်းလူသမားလူရည်တပေါင်းကျော်နေရပြန်လာခဲ့ကြပါတယ်။မလ23ရက်နေ့မှာနေရပြန်သူတွေကိုရောဂါကာကွယ်ရေးအတွက်စောင့်ကြည့်မှုတွေပိုလုပ်နိုင်အောင်ပြည်နယ်အစိုးရကနေသူတို့ရဲ့သက်ဆိုင်ရာနေရတွေကိုကားတွေနဲ့စီစဉ်ပို့ဆောင်ပေးနေတယ်လို့လည်းဦးတည်ဆောင်ကပြောပါတယ်။
လာလာတော့တိတ်မများတော့ဘူးပါ။ဒါပေမဲ့ကျွန်တော်တို့ကဒီနေ့ကျတော့သက်ဆိုင်ရာဒေသရောက်ကိုကျွန်တော်တို့ပြည်နယ်အစိုးရဘက်စီစဉ်တာကားတွေစီစဉ်ပြီးတော့ဆင်လွတ်တော့ကြတော့ဒီနေ့ဒီကြေးကိုရအောင်ပါရန်ကုန်ကမန္တလေးကစတိုင်းကအလုံးကိုခွဲရအောင်ပါပြည်က
ဟုတ်ကဲ့ဟုတ်ကဲ့
ကားလေးကိုကျွန်တော်တို့အစီအစဉ်ပြီးတော့ကားနဲ့ပို့ဆောင်ပေးတဲ့အစီအစဉ်လုပ်ရအောင်ပါအဓိကတော့တို့ပေါင်းကွန်လေးလုပ်တဲ့အခါမှာဖြစ်ပြအောင်ပါပေါင်းကွန်တည်းတော့ဒီသက်ဆိုင်ရာဒေတာမှာလေသက်ဆိုင်အိမ်မှာပဲသူနေရမှာပေါ့အဲ့တော့သက်ဆိုင်အစိုးရအဖွဲ့တွေကိုကျွန်တော်တို့ဒီကားနဲ့တော့နိုင်လစ်စင်ပေါ့ဗျာမှန်ပါတယ်နောက်ပြန်တက်သူသွားမဲ့လိပ်စာပေါ့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒါနဲ့ကျွန်တော်တို့ပြည်သူပြည်စီစဉ်ရတော့အမအလုံးအဝင်ကိုသူရဲ့ registration လောက်တာတပြို့ခုကြတော့ကားလိုက်ပြန်တော့ရအောင်မှာ
ထိုင်းမြန်မာနယ်စပ်ဖြစ်တဲ့
ညဝီမဲဆောက်နေရာတစ်ခုထဲမှာပဲအထူးအစီအစဉ်နဲ့ချစ်တီရဲ့တရားအမှတ်နှစ်ကိုပိတ်ထားတဲ့ကြားကပဲနေရာပြန်နိုင်ရေးနှစ်ဖက်အစိုးရကြီးညှိနှိုင်းဆောင်ရွက်ပေးနေတာဖြစ်ပါတယ်။ကိုဗစ်-19ရောဂါဆိုင်ရာရေဖို့အခြေအနေတတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ပဲရေဖို့အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ။
coronavirus ကူးစက်မှုရောဂါမပြန့်နှံ့အောင်ကြိုးပမ်းနေနေတဲ့တရားနဲ့တရားခက်ခွာခွာဒီကိုသတ်မှတ်ထားတဲ့စီးမျဉ်းစည်းကမ်းတွေကိုအတော်များများကမလိုက်နာကြအောင်ဩစတြေးလျနိုင်ငံကဘော်နီဘီချ်ကန်ကြီးကိုအာဏာပိုင်တွေကပိတ်လိုက်ပါတယ်။ဒါပြင်ဩစတြေးလျနိုင်ငံမှာမလိုအပ်ပဲလူ900ထက်ပိုးတဲ့လူစုလူဝေးအခမ်းအနားတွေမလုပ်ကြဘူးကိုလည်းတားမြစ်ထားပါတယ်။ဩစတြေးလျနိုင်ငံမှာ coronavirus ကူးစက်ခံထားသူ1400ရှိပြီးသေဆုံးသူ9ယောက်ရှိပါတယ်။စစ်တီမျိုးကနေဖိလ်မာစာသတင်းပေးပို့ထားတာကိုပြောပြပေးကြပါတယ်။ ဩစတြေးလျနိုင်ငံမှာနွေရာသီအလွန်ကာလဖြစ်တဲ့အတွက်ရာသီဥတုကလည်းဆက်လက်ပူနွေးနေတာကြောင့်စစ်တီမျိုးကနာမည်ကြီးဘွန်ဒီဘစ်ကန်ဂျီကိုလူတွေထောင်ထဲချီသွားရောက်ခဲ့ကြပြီးတော့နှစ်သက်ကူ၄ကအထက်ကိုလူတွေပုံများနေပါတယ်။ဒါမဲ့အခုတစ်ခါမှာတော့ဒီကန်ဂျီနဲ့တာမာရာမာနဲ့ကူဂီကန်ဂျီတွေအပါဝင်တခြားနာမည်ကြီးကန်ဂျီတွေကိုအယားကြီးပိတ်လိုက်ပါတယ်။ဒါမဲ့လည်းကန်ဂျီကိုလာတဲ့သူ ယ်ဘော်နီကန်းကြီးကလူတွေဟာဘလို့မှလက်ခံနိုင်စရာမရှိဘူးလို့ဩစတြေးလျချမ်းမရေးဝန်ကြီး Greg Hunt ကပြောပါတယ်တချို့ကန်းကြီးကိုသွားတဲ့သူတွေကတော့သူတို့အနေနဲ့အခုလိုကာယောဂါဆိုးကြီးဖြစ်နေချိန်မှာဒီကာယောဂါဆိုးကြီးကိုဂရုမစိုက်တာမဟုတ်ပေမဲ့လုံစရာရှိတာတွေကိုတော့လုံနေရမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒါမဲ့လည်းဒေသခံတောင်းဝန်ရှိသူတွေကတော့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာလူစုလူဝေးတွေနဲ့လူတွေအများများနေတာကလူတွေအတွက်အနေရရှိလာနိုင်တယ်ဆိုပြီးတော့ပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ The New South Wales ပြည်နယ်ရဲ့အရာရှိ David Elliot ကလည်းအခုလိုပြောပါတယ
်was the most irresponsible behavior
လူတွေအနေနဲ့သူတို့မသိပဲ virus ကူးစက်ခံထားတာမျိုးဖြစ်နိုင်တယ်ဆိုတော့ကိုသိထားဖို့လိုမယ်ထင်ပါတယ်ဒီကန်းကြီးမှာအခုမနက်ပိုင်းတွေ့လိုက်ရတဲ့ဓာတ်ပုံတချို့မှာတော့မိသားစုဒါဇင်နဲ့ချီပြီးအများပြည်သူအသုံးပြုတဲ့ရေချိုးတဲ့နေရာတွေမှာအစုလိုက်အပြုံလိုက်ရေချိုးနေတာစံစင်ကအသုံးပြုနေတာတွေကဒီ virus နဲ့ပတ်သက်ပြီးလုံးဝအရေးမဆိုင်ဘူးလို့ပါပဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနိုင်ခြင်းရှိတဲ့သူစံချိန်တင်လောက်ဖြစ်လာနိုင်တယ်ဆိုတော့ကိုကျွန်တော်တို့ဒီနေ့တွေ့လိုက်ရပါတယ်လူတူတယောက်အနေနဲ့ရောပြည်နယ်ရဲရာရှိတယောက်အနေနဲ့ရောလူတွေကလူဥတွေကိုအေးမဆိုင်ယုံတင်မကပဲမထီမဲ့မြင်လုံနေတာကိုထိုင်ပြီးတော့ကြည့်မနေနိုင်ပါဘူးဆိုပြီးတော့သူကပြောသွားတာဖြစ်ပါတယ်ကိုဗစ် -19 ကာယောဂါပြဿနာကြီးဖြစ်နေတဲ့အချိန်တွင်ဩစတြေးလျနိုင်ငံသားတွေနဲ့စီးပွားရေးလုပ်ငန်းတွေဒီပြဿနာကိုရင်ဆိုင်နိုင်ဖို့အတွက်ဩစတြေးလျအစိုးရကဒေါ်လာဘီလီယံနဲ့ချီတဲ့စီးပွားရေးပြန်လည်ဥမော်လာမယ်နောက်ထပ်အဆီဇင်တစ်ရက်ကိုလာမယ်တနည်းကလေးနဲ့မှကြီးညာသွားမယ်လို့ခန့်မှန်းရပါတယ်ဩစတြေးလျနိုင်ငံကတော့ယောဂါကူးစက်မှုတွေကိုကာကွယ်တဲ့အနေနဲ့တောက်ကြံတွေကစားပြီးနိုင်ငံသားတွေကိုပြည်ဝင်ငွေပေးလိုက်ပါတယ်။ဒါပြင်ဩစတြေးလျနိုင်ငံထဲမှာမဖြစ်မနေသွားမဲ့ခရီးကလွဲပြီးခရီးမသွားကြဖို့ကန့်သတ်လိုက်ပါတယ်။တက်စမေးနီးယားကျွန်းကိုအရေးပေါ်မှာဖြစ်မနေသွားမဲ့ကိစ္စမဟုတ်ပဲအလဲလာတဲ့သူတွေအနေနဲ့လည်းနှစ်ပတ်ကြာတီးတန့်ခွဲပြီးတော့စစ်ဆေးဆောင်ကြီးခံသွားမှာဖြစ်ပါတယ်။ဒါပြင်ဩစတြေးလျနိုင်ငံမြောက်ပိုင်းကနယ်မြေတွေမှာလည်းအလားတူကန့်သတ်မှုမျိုးတွေကိုရှေ့သတင်းဘက်ကစတင်ပြီးတော့လှုပ်သွားဖို့ရှိနေပါတယ်ခင်ဗျာ။ကျွန်တော်ရနိုင်ပ
ါကဘာတဝမ်းမှာကူးစက်ခံထားရသူပေါင်း2,000ကျော်ကျော်သွားပြီးတည်ဆုံးသူ10,000ကျော်ထိရောက်ရှိလာတဲ့ကိုရိုနာဗိုင်းရပ်စ်ကဘာကပ်ရောဂါကြောင့်လူနေမှုပုံစံတွေပါပြောင်းလဲလာရပါတယ်VOA American တန်းကချင်းပါခဲ့တဲ့ကိုရိုနာဗိုင်းရပ်စ်အရေးအမေးဖြေဆွေးနွေးပွဲမှာတော့ကမ္ဘာ့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေက social distancing လို့ခေါ်တဲ့လူတွေတဦးနဲ့တဦးကြားတိတ်ပြီးညီညီကပ်ကပ်မနေဘဲအကွာအဝေးတစ်ခုချပြီးခက်ခွာခွာနေဖို့ကိစ္စကိုလည်းအဓိကထားဆွေးနွေးခဲ့ကြပါတယ်။မာရီယာမာဒီယာလိုရဲ့သတင်းဆောင်မကိုပြောပြပေးပါမယ်။VOA ရဲ့တောင်ဟောဆွေးနွေးပွဲမှာ social distancing လူတွေကြားခက်ခွာခွာနေရဆိုတဲ့အတိုင်းတယောက်တနည်းအားစီကနေဆွေးနွေးခဲ့ကြပါတယ်လူလူရဲ့နေထိုင်မှုပုံစံတစ်စစ်ချိုးပြောင်းလဲဖို့လိုပြီးလို့လဲကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကအခိုင်အမာပြောပါတယ်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကကူးစက်ယောဂါဆိုင်ရာကျွမ်းကျင်သူဂျေဆင်ဖာလီကတော့
We need the public to recognize and realize that
အသက်60အောက်လူတွေမှာဒီကူးစက်ယောဂါအန်တီရဲ့နည်းပါတယ်။ဒါပေမဲ့ကျန်းမာရေးမကောင်းသူတွေ၊ကိုယ်ခံအားကျနေသူတွေအတွက်ကတော့
ပိုပြီးအန္တရာယ်ရှိစေတယ်လို့ပြောသွားတာပါ
Patients for any reason are at increased risk of complications from this infection
နိုင်ငံတကာကျန်းမာရေး Institute ကဒေါက်တာကာမီယာအလိုင်ကတော့
public engagement and especially
ကျောကထင်းချုပ်ရေးအတွက်လူမှုယုံကြည်မှုရအောင်လုပ်ဖို့အရေးကြီးတယ်လို့တိုက်တွန်းပါတယ်လူမှုရဲ့ပူပေါင်းပါဝင်မှုမရှိရင်ယောဂထင်းချုပ်လို့မရပါဘူးတဲ့လူမှုရဲ့ယုံကြည်မှုရအောင်လုပ်ဖို့ကပိုပြီးအရေးကြီးပါတယ်ပညာရေးလုပ်ငန်းတွေပိုလို့ပွင့်လင်းမြင်သာမှုပိုရှိပြီးဒီကိစ္စဟာထိခိုက်လွယ်တဲ့လူတစုတစ်ဖွင့်နဲ့ပဲသက်ဆိုင်တာမဟုတ်ဘဲအလုံးနဲ့သက်ဆိုင်လာနိုင်တယ်ဆိုတာကိုပြသနိုင်ဖို့ကတခုတည်းသောနည်းလမ်းအဖြစ်သူယူဆတဲ့အကြောင်းပြောသွားတာပါကိုရိုနာဗိုင်းရပ်စ်အစပြုကာလက၂ရက်ကနေ14ရက်ကြာကြာမြင့်နေလို့ဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။ဒီအချက်ကကမ္ဘာကျွတ်ကျုံတွေ့နေရတဲ့အကြီးဆုံးအခက်အခဲတစ်ခုဖြစ်ပြီးဒါကြောင့်လဲလူတွေကြားမှာအကွာအဝေးတစ်ခုခက်ခွာခွာနေကြဖို့ကအရေးကြီးလာတာဖြစ်တယ်လို့ပြောသူကတော့ Harvard Global Health Institute က Ingrid Getz ဖြစ်ပါတယ
် That's one of the biggest challenges we face you know
SARS နဲ့ Ebola နောက်တခြားကူးစက်ရောဂါကြီးတွေမှာဒီအဆက်အဆက်နဲ့ပဲစဉ်းစားခဲ့ကြပြီးမတူတဲ့အချက်ကတော့ဒီရောဂါတွေမှာကစောစောစီစီရောဂါလက္ခဏာပြပေမဲ့ကိုဗစ်မှာကတော့ကူးစက်ခံရပြီးကာလတစ်ခုအထိယောဂလက္ခဏာမပြတာမျိုးဒါမှမဟုတ်လဲသိပ်ပြီးတိတိတသားသားမတွေ့ရတာမျိုးဖြစ်ပြီးဆက်လက်ကူးစက်စီတာဖြစ်တယ်လို့ပြောသွားတာပါဒါကြောင့်လဲကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိုထိ ंछ ုပ်ရေးကတကယ်ပြဿနာကြီးဖြစ်နေတယ်လို့ဒေါက်တာဂက်စ်ကပြောပါတယ်ကျမသင်ကြီးထိုက်ပါရှင်
ဖီယိုရဲ့တနင်္လာနေ့ညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။နောက်2နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းပတ်စံကန်တာတွေဖြစ်တဲ့မြန်မာတခွင်စီးပွားရေးဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောက်သတင်းလွှာအစီအစဉ်တွေနားဆင်ကြရမှာပါရှင်။အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်တင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့နိုင်ငံတော်အရန်တပ်ဖွဲ့တွေရဲ့ကုန်ကျစရိတ်ကိုပြည်ထောင်စုအစိုးရကပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားလိုက်ပါတယ်။ဒီဗိုင်းရပ်စ်ရောဂါကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်내အုပ်ချုပ်ရေးမှူးရဲ့ညွှန်ကြားမှုအောက်ကနေစတင်ပြီးလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။အခုချိန်ထိအမေရိကန်ပြည်ထောင်စုမှာဒီရောဂါကူးစက်မှုအစိုးဆုံးခန့်နေရတဲ့ပြည်내တွေဖြစ်တဲ့ကယ်လီဖိုးနီးယား၊နယူးယောက်နဲ့ဝါရှင်တန်ပြည်내တွေကိုအဓိကထားပြောကြားသွားပြီးဒီပြည်내တွေမှာနိုင်ငံတော်အရန်တက်တွေအနေနဲ့ဆေးကုသတဲ့နေရာတွေမှာလှုပ်သွားမှာဖြစ်တယ်လို့နှာခေါင်းစည်းမျက်နှာဖုံးတွေရောဂါမကူးစက်အောင်ကာကွယ်တဲ့ဝတ်ဆောင်တွေအသက်ရှူဆက်တွေနဲ့တခြားလူတွေထောက်ပံ့ပစ္စည်းတွေပေးဖို့ကူညီသွားမယ်လို့လည်းအင်ဗီရောကတနင်္လာနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောပါတယ်။ American Republican အထက်လွှတ်တော်မှရန်ပေါ်ဟာ COVID-19 ရောဂါကူးစက်ခံထားရတယ်လို့တနင်္လာနေ့ကအတည်ပြုပြောပါတယ်။သူကတော့ဒီကူးစက်ရောဂါရှိသူတွေနဲ့ထိတွေ့ဆက်ဆံမှုမရှိခဲ့ဘူးလို့ပြောပါတယ်။ဒါပေမဲ့သူသွားလာခဲ့တဲ့ခီးတွေခန်းနာတွေကနေတဆင့်အကူးစက်ခံရတာလည်းဖြစ်နိုင်ပါတယ်။အောက်လွှတ်တော်အမတ်နှစ်ယောက်ဖြစ်တဲ့ Republican Party အမတ် Mario နဲ့ Democrat ပါတီကအမတ် Ben McAdam ဆိုလဲဒီယောဂါရှိကြောင်းတွေ့ရှိထားပါတယ်ဒီယောဂါကူးစက်ပြန့်နှံ့မှုကမ္ဘာတဝန်3သိန်းကျော်ဖြစ်လာတဲ့အတွက်အာရှနိုင်ငံတွေမှာအခြေစိုက်တဲ့မြန်မာတန်ရုံးတွေကနေမြန်မာနိုင်ငံသားတွေအရေးပေါ်ဆက်သွယ်နိုင်မှုနဲ့နေရပြန်သူတွေအတွက်စီစဉ်ပေးနေပါတယ်ဒီယောဂါကူးစက်မှုတွေကြောင့်2020တိုကျိုအိုလံပစ်တိုင်ပွဲကိုအပြည့်အဝမကျင်းပနိုင်မှုဆိုရင်ပြိုင်ပွဲကိုရွှေ့ဆိုင်းနိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio စီစဉ်ပြီးပြချင်း Intercept 17နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ VOA သတင်းရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome to the Voice of America in Laos.